အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာဒီ Republican Party တွင်သမ္မတလောင်ပနမရွေးချယ်ပွဲတွေကြာရင်သမ္မတဟောင်းဒေါ်နယ်ထရန့်ပါဝင်ခွင့်မရှိလို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်2021ဇန်နဝါရီလတုန်းကလွှတ်တော်စာအုပ်တိုက်ခိုက်ခံရအောင်လို့ထရန့်လှုံ့ဆော်ခဲ့တာကြောင့်ပါတီတွင်သမ္မတလောင်ပနမရွေးချယ်ပွဲလုပ်တဲ့အခါကျရင်မဲပြားပေါ်မှာထရန့်နာမည်ပါဝင်ခွင့်မရှိဘူးလို့မိန်းပြည်နယ်အတွင်းမှရှန်နဘဲလော့စ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကလည်းပြီးခဲ့တဲ့လတုန်းကအလားတူပိတ်ခင်ခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲတွေမှာထရန့်ကိုဝင်ပြိုင်ခွင့်ပိတ်တာပြည်နယ်နှစ်ခုရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ကိုကာကွယ်မယ်လို့ကြမ်းတက်စာကျိန်းဆိုထားသူဘယ်သူမှဆိုနိုင်ငံတော်ပုံကံမှုမှာပါဝင်ပတ်သက်ခဲ့ဘူးရင်အစိုးရယာရုနေရယူခွင့်မရှိဘူးဆိုတဲ့အမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်၁၄အရပြည်နယ်နှစ်ခုလုံးမှာတားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအရအမေရိကန်အစိုးရအခြေခံအုတ်မြစ်ကိုစော်ကားတာကိုသီးခံခွင့်ပြုလို့မရသလိုမင်းပြည်နယ်ဥပဒေအရထရန့်ကိုတားမြစ်ဖို့လိုအပ်တယ်လို့မင်းပြည်နယ်တွင်ရေးမှူးဘဲလော့စ်ကပြောပါတယ်2020ရွေးကောက်ပွဲမှာထရန့်ရဲ့ပြိုင်ဘက်ဂျိုးဘိုက်တန်အနိုင်ရခဲ့တဲ့ရလတ်ကိုလွှတ်တော်မှာတရားဝင်အတိမပြုနိုင်အောင်လို့ထရန့်ကြိုးစားခဲ့မှုတွေနဲ့အမှုရင်ဆိုင်နေရပေမဲ့သူ့ရဲ့အမှုတွေထဲမှာနိုင်ငံတော်ပုံကံမှုဖြစ်အောင်သွေးထိုးလှုံ့ဆော်မှုတော့မပါပါဘူးအခုလိုရွေးကောက်ပွဲတွေမဝင်နိုင်အောင်မိန့်ပြည်နယ်ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ထရန့်ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့ကပြောပါတယ်ရှင်